ဒီတိုင်နဲ့ဂျပန်နိုင်ငံခေါင်းဆောင်တို့ဟာဒီတိုင်နိုင်ငံလန်ဒန်မြို့မှာတွေ့ဆုံကြပြီးကာကွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုကြေညာခဲ့ကြပါတယ်။ဒီတိုင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကသူ့ရဲ့လန်ဒန်မြို့10 Downing Street ကနေအိမ်မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါကိုလက်ခံတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးဟာဗီတိန်နဲ့ဂျပန်တပ်ဖွဲ့တွေကိုပူးတွဲပြီးတဘာဝဘေးရန်ကယ်ဆယ်ရေးစတပ်ဖြန့်ထားရေးတို့ကိုလှုံ့ဆော်ကြဖို့သဘောတူညီကြလိမ့်မယ်လို့မျှော်လင့်ရကြောင်းဗီတိန်အစိုးရကပြောပါတယ
် Security in Europe is indivisible from the security our security our collective security in the Asia
ဥရောပတိုက်လုံခြုံရေးနဲ့ Indo-Pacific ဒေသရံဝန်းမှာရှိတဲ့ကျွန်ုပ်တို့ Asia Pacific လုံခြုံရေးဆိုတာဟာခွဲခြားလို့မရပါဘူးလို့ဒီတိန်ဝင်ကြီးချုပ်ပြောသွားတာပါ G7 စက်မှုအင်အားကြီး9နိုင်ငံမှာပါဝင်ကြတဲ့ခေါင်းဆောင်နှစ်ဦးဟာယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့အဲ့ဒီအတွက်ရုရှားသမ္မတဗလာဒီမာပူတင်ကိုဘယ်လိုဖိအားပေးလှုံ့ဆော်ရမလဲဆိုတာကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရုရှားကယူကရိန်းပေါ်ကျူးကျော်မှုကိုဂျပန်နိုင်ငံကရှုံးချခဲ့ပြီးအနောက်ဥရောပနိုင်ငံတွေနီးတူပိတ်ဆို့ဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့ပါတယ်ဒါအပြင်ဂျပန်နိုင်ငံကလည်းယူကရိန်းစစ်သားတွေကိုစစ်သားခမောက်တွေနဲ့လက်နက်မဟုတ်တဲ့စစ်ပဲဆိုင်ရာအထောက်ပံ့တွေကိုပေးအပ်ခဲ့ပါတယ်အခုလိုယူကရိန်းပေါ်ရုရှားကျူးကျော်မှုဟာအရှိအာရှကိုရိုက်ခတ်လာပြီးအလားတူလို့ရမျိုးတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းအပေါ်ချင်းကြောက်လာမှာအင်အားသုံးတိုက်ခိုက်လာမှာကိုဂျပန်နိုင်ငံကလည်းစိုးရိမ်နေပါတယ်